ပြည်သူများအားလုံးကိုစိတ်ချမှုတွေရှိပါစေလို့ဆုတောင်းပေးပါတယ်ဒီနေ့ဒေသကာကွယ်ရေးတပူပေါင်းတပ်တွေနဲ့ဂျွန်လာ၁၀ရက်နေ့ကစပြီးဒီနေ့အထိ၄ရက်ဆက်တိုက်တိုက်ပွဲပြင်းထန်နေပါတယ်ဒေသခံတွေလည်းအိုးပြစ်အိမ်ပြစ်ဘေးလွတ်ရာကို
ပြေးရှောင်နေကြရပြီးအနေဆင်းရဲအစားအသောက်ရဲ့အခက်အခဲဖြစ်နေကြသလိုဆေးပြေးဒုက္ခတွေကြောင့်ဝမ်းရောဂါလည်းခံစားနေကြရပါတယ်ဒီကြောင့်ရန်ကုန်ကလာတဲ့ဒီသတင်းကိုမှတ်စုမုံကပြပြပေးပါမယ်ရှင်ဆေးရဲတင်းမာမှုတွေဖြစ်နေတဲ့ကြာပြည်နယ်ဖရူဇိုမြို့နယ်အနီးဘောလခဲဒီမော့ဆိုဖရူဇိုစတဲ့လမ်းမကြီးတစ်လျှောက်ပြီးခဲ့တဲ့ဇွန်လ၉ရက်နေ့ကနေစပြီးတော့စစ်ကောင်စီတပ်တွေကအင်အားအ
ဲခုကျေးရွာနဲ့ထီးပေါဆိုကျေးရွာတွေဘက်မှာလဲဂျွန်လ10ရက်နေ့ကနေဒီကနေ့ဂျွန်လ14ရက်နေ့အထိ4ရက်သက်တိုက်ကရင်နီဒေသကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေနဲ့တိုက်ပွဲတွေပြင်းထန်နေတယ်လို့ကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF ရဲ့ပြန်ကြားရေးတာဝန်ခံက VOA ကိုအခုလိုပြောပြပါတယ်
ဖြစ်ပြသွားချစ်တာကတော့ဒီဂျွန်လ10ရက်နေ့လောက်မှာဆက်ဖြစ်တယ်ပေါ့နော်ဒီဖလိုဆိုမြို့နယ်ထဲကထီးပေါဆိုရဲတနည်းခုကျေးရွာမှာဖြစ်တာဖြစ်ပါတယ်အခုချိန်ထိလည်းအမှဆက်ကောင်းပြီးတက်လေကစစ်ကြောင်းရင်အတုံးကြီးနဲ့ထိုးလာတော့ရှိသေးတယ်ပေါ့နော်ဆိုတော့အမှနဲ့ဖက်စီပြတက်ပေါ်ရတော့ဖြစ်နေတော့ပဲပေါ့နော်စစ်ကောင်းစီတက်ကအဓိကတော့ဒီလော်ကောပရီမော့ဆိုဖလိုဆိုမော်လကက်ဖာကအဲ့ဒီလမ်းမကြီးပေါ့နော်ဒီတောင်စုလမ်းမကြီးကိုပြောရမှာအဲ့ဒီလမ်းမကြီးကိုသူတို့ကတော့ဖင်းဆုပ်ခြင်းနဲ့ပုံစံမျိုးပေါ့နော
်ဒီတိုက်ပွဲအတွင်းမှာတော့စစ်ကောင်းစီတက်ဖက်က10ဦးထက်မနည်းသေဆုံးပြီးလက်နက်ငယ်၈လက်နဲ့ KN ပစ္စည်းတွေသိမ်းဆည်းရမိတယ်လို့ KNDF ကပြောပါတယ်ဒီဖရူโซဘက်ကလက်တလောတိုက်ပွဲနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်ကြေညာတာမရှိသေးပါဘူးဒီမော့ဆိုဒေသခံစစ်ဆောင်တဦးကတော့စစ်ကောင်စီတပ်တွေဟာတိုက်ပွဲမဖြစ်တဲ့အချိန်တွေမှာလဲလက်နက်ကြီးတွေနဲ့အဆက်မပြတ်ဦးတီးရမရှိရှောက်ပစ်ခတ်နေတယ်လို့ပြောပါတယ်ဒါကြောင့်ဒေသခံတွေကနေရက်ကိုမပြောင်းနိုင်ကြပဲပြေးလွှားနေကြရပြီးအနေဆင်းရဲအစားဆင်းရဲနဲ့ဒုက္ခမျိုးစုံနဲ့ကြုံတွေ့နေရတယ်လို့ VOA ကိုအခုလိုပြောပါတယ
်အခုတိုက်ပွဲမဖြစ်ပဲလဲပြင်တာပဲတိုက်ပွဲမဖြစ်ပဲသူတို့ကဆမ်းမှန်ပြီးတော့ဒီတရားရှိမဲ့နေရာဆိုဆမ်းမှန်ပြီးရှောက်ထုတ်လာ။ဟိုပြင်မရလို့မှကျွန်တော်တို့ကဆစ်ဆောင်လူတွေပြင်မရဆိုတာကပြန်မှုလို့တော့ခွင့်မပေးတော့ဘူး။တွေ့ရင်သူကတစ်ခုလုံးပဲပုံလို့နောက်တော့မမိုင်းနေရှိတော့ဘူးလို့ဆိုတဲ့အရတော့ကျွန်တော်တို့စောင်းနေနဲ့ပုံဆွဲဖို့ဈေးပြီးတော့အခက်အခဲရှိတယ်။ဘာလို့ဆိုကျွန်တော်တို့မှာအရှုံးတွေမိသားစုတွေကဖြစ်ပြောင်းလာရေးချတဲ့ပုံထောက်ပံ့တဲ့လူတွေနေသွားပြီနော်မရှိတော့နေသွားပြီနော
်ရှမ်းပြည်နယ်နဲ့ကယားပြည်နယ်နယ်စပ်ဒီမော့ဆိုဖရူโซနဲ့ဖဲခုံမြို့နယ်တွေဘက်အခုရက်ပိုင်းအတွင်းမှာတိုက်ပွဲတွေကမကြမကြဖြစ်ပွားနေတာပါဒါကြောင့်လဲထောင်ထဲချီတဲ့စစ်ပြေးရှောင်ပြည်သူတွေဟာဘေးလွတ်ရာကျေးရွာတွေနဲ့ပတ်ဝန်းကျင်မြို့နယ်တွေဘက်ကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်ဒီမော့ဆိုနဲ့ဖရူโซဘက်ကစစ်ပြေးရှောင်တွေဟာမိုးပြဲမြို့နယ်ဘက်ကိုတိမ်းရှောင်လာသူတွေလည်းရှိပါတယ်လက်တလုံးမှာတော့စစ်ပြေးဒုက္ခသည်တွေကြားဝင်းရောကခံစားရသူတွေတော်တော်များများရှိနေပါတယ်သူတို့အတွက်စားရေးတောင်ရေးနောက်ချင်းအောင်နဲ့အမိုးအကာတွေအလွန်အမင်းလိုအပ်နေတယ်လို့မိုးပြဲစစ်ချောင်းကူညီနေသူတူဦးကပြောပါတယ
်ဒီမိုးပြဲစစ်ချောင်းကတော့ဒီအခြေပကံတချို့ရှိနေနောက်ဟိုဒီဒီမော့ဆိုဖက်ချာလူလည်းတချို့ရှိနေဖက်ခေါင်ကလည်းတချို့ဝင်လာတာရှိပါတယ်အဲလူဦးရေကျတော့ဟာ1400ဝန်းကျင်လောက်ရှိဖြစ်သွားပြီခုကဒီမိုးရတီဆိုတော့ဒီဝမ်ပြဲဝမ်ချော်ရီနဲ့ကြုံတွေ့နေရတာပေါ့နော်ပလူးဝမ်ပြဲဝမ်ချော်ရီနောက်လူကြီးဝမ်ပြဲဝမ်ချော်ရီနောက်ပြီးမိုးကဒီရဲ့ပိုင်းတွင်မိုးရဆက်တိုက်ကောင်းနေတော့ဒီအမိုးကာတွေလည်းလူအလာတွေလည်းအများများနေရပေါ့နော
်စစ်ပြေးဒုက္ခတွေတွေအတွက်အလူရှင်တွေကမရှိသလောက်နေပါနေပါတယ်ဒါကြောင့်စေဝါနဲ့စားရေးတောင်ရေးတွေအပြင်တခြားလိုအပ်တဲ့ပစ္စည်းတွေမှလည်းအခက်အခဲတွေဖြစ်နေရတယ်လို့စစ်ပြေးဒုက္ခသည်တွေနဲ့စစ်ဆောင်တွေကိုအကူအညီပေးနေသူတွေကပြောနေကြပါတယ်ရှင်